ဒုက္ခသည်ခေါ်ယူရေးအစီအစဉ်တွေကိုအမေရိကန်ကဆိုင်းငံ့ထားတဲ့အတွက်အရေးစွန်ပြီးတော့ထွက်ခွာဖို့ကြိုးပမ်းတာမျိုးမလုပ်ကြဖို့မလေးရှားအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆန်ရအေဂျင်စီကသတိပေးလိုက်ပါတယ်။ဒီတော့အတွင်းဒုက္ခသည်တွေကိုအမေရိကန်ရောက်အောင်ပို့ပေးမယ်ဆိုပြီးတော့လိန်လည်နေသူတွေကိုလည်းသတိထားကြဖို့မြန်မာအဖွဲ့အစည်းတွေကလှုံ့ဆော်နေတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပါမယ်။
အမေရိကန်ကိုဒုက္ခသည်အနေနဲ့အရဲစွန်ပြီးထွက်ခွာတာမျိုးတွေကိုမလုပ်ကြဘူးမလေးရှားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့သတိပေးစာကိုကိုးကားပြီးမြန်မာအရဲဖက်အဖွဲ့တွေကထပ်မံသတိပေးလိုက်ပါတယ်အကြောင်းကတော့အမေရိကန်ကဒုက္ခသည်အစီအစဉ်ကိုဆိုင်းငံ့ထားတဲ့အချိန်မှာဘယ်နည်းနဲ့မှထွက်လို့ရမှာမဟုတ်ကြောင်းလဲကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးထားတယ်လို့ပြောပါတယ်နိုင်ငံသားထွက်ဖို့ကူညီပေးနိုင်တယ်ဆိုတဲ့ကမ်းလှမ်းမှုဟာအလိမ်ညာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ရဲ့သတိပေးစာကိုကိုးကားပြီးမြန်မာအဖွဲ့အစည်းတွေကပြောပါတယ်မလေးရှားမြန်မာအလုံသမားများအဖွဲ့ MWO ရဲ့ဥက္ကဋ္ဌဦးအေးလိုင်ကအခုလိုပြောပါတယ
်ဒုက္ခသည်အုပ်စုကြားထဲမှာပေါ့အဲ့လိုမျိုးပြောရမှာပေါ့နော်ဒုက္ခသည်အုပ်စုကြားထဲမှာရှိရဲ့နောက်ဒီ passport ခံထားတဲ့တချို့တွေရဲ့မှာလည်းရှိတတ်ပါတယ်ကျွန်တော်ကြားနေရတယ်ရှိတယ်ဟိုစကင်မာဆော့ဆာမို့အဲ့လိုမျိုးလိန်တဲ့လူတွေကတော့ပုံစံမျိုးစုံနဲ့နေတာပေါ့နော်အမ်လူတယောက်ဘယ်လောက်ပြေးလို့ရှိလို့ရှိရင်ဘဏ္ဍာပဲရွေးစီကိုကွာမယ်မလုံးနေပြီးတော့တကယ်ခံရတဲ့လူတွေရှိတယ်လို့ကျွန်တော်သိကြပါတယ်ဟုတ
်မလေးရှားကိုရောက်နေတဲ့မြန်မာတွေအနေနဲ့တတိယနိုင်ငံတွေကိုထွက်ခွာဖို့တည်ထားပြီးဆိုတဲ့မျှော်လင့်ချက်နဲ့အလုတ်ကထွက်တာပိုင်ဆိုင်မှုတွေကိုရောင်းချတာတာသမီတွေကိုကြောင်းထုတ်တာဒါတွေကိုမလုပ်ကြဖို့ကိုလည်းမြန်မာအဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်မလေးရှားအစိုးရကလည်းသူ့နိုင်ငံထဲမှာတရားမဝင်နေထိုင်သူတွေရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းဦးအေးလိုင်ကပြောပါတယ
်ဟုတ်တယ်ဆိုရမယ်ဆိုရင်အခုချိန်မှာမလေးရှားအစိုးရကလည်းနေရာတိုင်းလိပါလောက်မှာအဖမ်းကြီးတွေလုပ်နေတဲ့အခြေအနေဖြစ်တယ်တချို့တချို့တော့သူတွေကရောတဲ့နေရာမှာတာဝန်ရအမြင်မကြည့်လဲအောင်ဘူးပြီးတော့တောက်စားရန်ကားပြီးနေရာတို့တွေတာဝန်ရကိုလက်ရှိတဲ့ပုံမျိုးရှိအောင်အောက်ဆက်ပြောင်းနေရာတို့ကြတော့အဲ့လိုဒီဟိုငကူရဲမှာအားဒီနေတာများနဲ့တိုင်ရင်လည်းချက်ချင်းလာဖားတယ်ဆိုတော့အခုဘက်ကဆင်ရင်နေတော့ဘောနော်အထောက်ထားမဲ့အများစုကတော့ဒုက္ခတဲ့ခလုံးကြီးဆောက်ထားတာမျိုးရှိကြနေတယ်မရသေးတဲ့လူတွေအများကြီးပါ
ထိုင်းနိုင်ငံအုံဖြန်ဒုက္ခသည်စခန်းမှာဆယ်စုနှစ်တခုကျော်ကြာနေထိုင်ခဲ့သူတချို့အမေရိကန်ကိုထွက်ခွာမဲ့ဆဲဆဲအမေရိကန်ရဲ့ဒုက္ခသည်အစီအစဉ်ရက်ဆိုင်သွားတာကြောင့်မဲဆောင်မျိုးကနေလှည့်ပြန်ခဲ့ရပါတယ်အမေရိကန်နိုင်ငံကိုတရားမဝင်ရောက်လာသူတွေကိုလည်းအမေရိကန်လူဝင်မှုကြီးကြပ်ရေးကဇက်တိုက်ဖမ်းဆီးနေပါတယ်သူတို့ကိုနေရက်ပြန်မပို့ခင်ကျူးဘားနိုင်ငံကဂွာတာနာမိုအကျဉ်းထောင်မှာယာယီထိမ့်သိမ်းထားမယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောခဲ့တာပါ USAID ရဲ့ယာယီအကြီးအကဲအဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကတော့အခုလိုနိုင်ငံရဲ့ခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံရဲ့ခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံတကယ်ရောက်မရောက်ပြန်စီစစ်ဖို့လိုအပ်တာကြောင့်ဖြစ်ပြီးအမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အကျိုးစီးပွားကိုဗဟုပြုရမယ်လို့ပြောထားပါတယ်။မလေးရှားကိုရောက်လာပြီးကုလသမဂ္ဂရဲ့ဒုက္ခသည်အစီအစဉ်ကိုရှောက်ထားဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိတယ်လို့မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။2024ခုနှစ်ထဲမှာချင်းနဲ့ရခိုင်ကဒုက္ခသည်တွေထပ်ပြီးဝင်ရောက်လာပြီးစုစုပေါင်း8000လောက်ရှိမယ်လို့လည်းခန့်မှန်းထားကြပါတယ်ခင်ဗျာ။